1334ခုနှစ်54ခုနှစ်တကူလာပြီကျော်ရှိရဲ့ဥပုံနေပေါ့နော်တကူလာပြီကျော်ရှိရဲ့1993ခုနှစ်ဧပြီလ14ရက်ဗုဒ္ဓဟူးနေ့ပထမသိညာကျန်နေ့ဒီကနေ့မှာလူရှင်များအာယုံစွာနေစွာဆက်ကလူတန်းကျွေးမွေးပြည့်စုံကြတယ်အဖျော်ယမကလည်းတိုက်ကြွေးပြည့်စုံလူတန်းကြတယ်တန်ရှင်ရေလူတော်တိမ်ကြောင်းလူတော်ကိုတို့ကိုလည်းလူတန်းကြတယ်ဒါနကုသိုလ်တွေဒါနသဗ္ဗထသာရကဒါနေနပိယဝါစာယဩနမန္တိနမန္တိစဒါနပေကံလူတန်းခြင်းသည်သဗ္ဗထသာရကအကျိုးအလုံးစုံကိုပြည့်စုံစေ၏ပေကံလူတန်းနာအကျိုးအလုံးပြည့်စုံတယ်ဒါနေနပေကံခြင်းဖြင့်၎င်းပိယဝါစာယချစ်ဖွယ်စကားကိုဆိုခြင်းဖြင့်၎င်းဩနမန္တိနမန္တိစမြင့်မောက်တက်ကြွနေတဲ့လူများလည်းပဲညွတ်လာကြတယ်မာနထောင်နေကြတဲ့လူများလည်းပဲပေကံလိုက်ရင်ချစ်ဖွယ်စကားဆိုလိုက်လို့ရှိရင်မာနမကြီးတော့ဘူးညွတ်လာတယ်ဒါကြောင့်မလို့ဒါနဟာအကျိုးအလုံးစုံပြည့်စုံနိုင်သည်အဲ့ဒီဒါနပြုတဲ့အခါမှာသွမ်းဒါနသင်္ကန်းဒါနကြောင်းဒါနဆေးပစ္စည်းဒါနလို့ပစ္စည်းလေးပါလူတန်းတဲ့ဒါနအနေနဲ့၄မျိုးရှိတဲ့သွမ်းလူချင်းသင်္ကန်းလူချင်းကြောင်းလူချင်းဆေးပစ္စည်းလူချင်းအဲ့ဒါလို့လူချင်းအပြင်အဲလူတဲ့အခါမှာဘယ်လိုအင်္ဂါတွေနဲ့ပြည့်စုံရမလဲဆိုလူတန်းနဲ့တပ္ပုရိသဒါနသူတော်ကောင်းတို့လူတဲ့လူနည်းမျိုးနဲ့ပြည့်စုံရမယ်တပ္ပုရိသဒါနဆိုတာသက္ကသတ္တယဒါနံဒေတိသတ္တယယုံကြည်မှုဖြင့်ဒါနံဒေတိပေကံလူတန်းဤဘာကိုယုံကြည်တာလဲဆိုတော့ကမ္မသက္ကတာသမ္မာဒိဋ္ဌိကိုပြောတာကမ္မတက္ကတာသမ္မာဒိဋ္ဌိဆိုတာဘာပါလိမ့်မလဲ။ပါတယ်။ကံကံဤအကျိုးယုံကြည်တာလား။အလုတ်သီးတာလင်မိမိကိုယ်ပိုင်ဥစ္စာပဲလို့မှန်ကန်စွာသိမြင်ယုံကြည်တာလား။ဒီလိုဆိုတော့ကံကံရဲ့အကျိုးယုံကြည်တာမဟုတ်ဘူးပေါ့။ဟမ်တူတူပဲဟုတ်ပါမလားကံဆိုတာပါလေကံရဲ့အကျိုးဆိုတာပါလေအလုတ်ကြောင့်ရရှိတဲ့အကျိုးဟုတ်တယ်မလားကံဆိုတာကအလုတ်ကံဆိုတာဗမာခေါ်တာပါဠိမှာတော့ဘယ်လိုရှိတယ်ပါတယ်ကမ္မဆိုတာပါတော့ပြေနာမှာဟမ်ကမ္မဆိုတာအလုတ်အဲ့ဒါကိုပဲမြန်မာကလွယ်အောင်ကံလို့ခေါ်လိုက်တယ်အလုတ်ဆိုတာဘာကိုခေါ်တာတော့မလေးဗုဒ္ဓဘာသာဆိုဒီအခြေခံနောက်ကတော့သိမှာပေါ့အလုတ်ဆိုတာဘာကိုခေါ်တာတော့အဲဒုက္ခပဲထိတ်တော့ရောက်နေတယ်အောက်ကြီးကတော့လွတ်နေတယ်မဟုတ်လားထိတ်ပဲလို့ရောက်နေဝိပဿနာတရားတော့အထုံနေကြပြီဟုတ်ကလားအောက်ကြီးကတော့လွတ်နေပြီကြားဘူးတယ်မဟုတ်လားမကြဘူးလားမကြဘူးဘာဖြစ်လို့မကြဘူးလားဟမ်ဘာမှမသိလို့မကြဘူးလားစေတနာဟံဘိက္ခဝေကမ္မံဝရာမိတဲ့ကံကြဘူးလားပါတယ်တော့အတိဘေယဘိက္ခဝေ चित्त चित्तमी တို့တဲ့ စေတနာစိတ်แท้မှဖြစ်ပေါ်တဲ့တက်ကြွလှုံ့ဆော်တဲ့စိတ်တဘောကိုကာမအလောဟု၍အဟံဝဒာမိငါဖျားဟောတော်မူ၏တဲ့ဟောအလောဆိုတာပါတယ်စေတနာဟုအလောခေါ်တယ်တဲ့အဲ့ဒီစေတနာဆိုတာဘယ်လိုသဘောရှိလဲတက်ကြွတဲ့သဘောအဲ့ဒီစိတ်ကလေးဟာမိမိကိုယ်တိုင်လည်းတက်ကြွနေတဲ့သဘောရှိတယ်သူတစ်ပါးတွေလည်းတက်ကြွအောင်နှိုးစော်လှုံ့ဆော်တဲ့သဘောရှိတယ်တဲ့ဒါကြောင့်သူ့ကိုစေတနာလို့ခေါ်တယ်အဲ့ဒါကိုပဲစာကောကတော့စေဆော်တယ်လို့ခေါ်တယ်စေတယတိတိစေတနာစေဆော်တာတော့ကြောင့်စေတနာတဲ့စေဆော်ရဲဆိုတာကိုယ်တိုင်လည်းတက်ကြွတယ်သူတို့ဘာကိုလည်းတက်ကြွအောင်လှုံ့ဆော်တိုက်တွန်းတတ်တယ်ဒါကြောင့်သူ့ကိုစေတနာခေါ်တယ်အဲ့ဒီစေတနာကိုအလုပ်လို့ခေါ်တာပါတဲ့ဘာကြောင့်လဲလို့ဆိုတော့အလုတ်တစ်ခုလုတ်တယ်ဆိုတာတက်ကြွတဲ့စိတ်မရှိဘဲနဲ့လုတ်လို့ရမလားမရပါဘူးတက်ကြွတဲ့စိတ်မရှိရင်အဲ့ဒီအလုတ်ဖြစ်သလားမဖြစ်ပါဘူးမဖြစ်ဘူးတက်ကြွတဲ့စိတ်ရှိမှအဲ့ဒီလုတ်ဖြစ်တယ်အဲ့ဒီတက်ကြွတဲ့စိတ်ကတက်ကြွတဲ့စိတ်သဘောလေးကသူ့ကြီးတတ်တတ်ရှိတယ်အဲ့ဒီစိတ်သဘောလေးကပဲသူသက်ဆိုင်ရာလှူလို့တဲ့ဒါနသရတရားအဲ့ဒါကိုသူကနှိုးစော်ပေးတယ်လှုံ့ဆော်ပေးတယ်ကုသိုလ်ဖြစ်ဖို့ရာအတွက်တရားနာလို့တဲ့စိတ်ကလေးလှုံ့ဆော်ပေးတယ်နှိုးစော်ပေးတယ်ဒါနဲ့ပဲတရားနာဖြစ်တယ်တရားအထုတ်လို့တဲ့စိတ်ကလေးလှုံ့ဆော်နှုတ်ဆော်လှုံ့ဆော်ပေးတယ်ဒါကြောင့်တရားအထုတ်ဖြစ်တယ်ဒီတော့တရားနာခြင်းအလုတ်တရားအထုတ်ခြင်းအလုတ်လှူခြင်းဆိုတဲ့အလုတ်ဖြစ်လာဒါကြောင့်အလုတ်ဖြစ်ခြင်းရဲ့အကြောင်းဟာအဲ့ဒီတက်ကြွလှုံ့ဆော်နှိုးဆော်တဲ့စေတနာကြောင့်ဖြစ်လာတာဖြစ်တဲ့အတွက်အဲ့ဒီစေတနာကိုအလုတ်လို့ခေါ်သည်ဒါကိုပဲကံလို့ခေါ်သည်ဒါကိုပဲကမ္မလို့ခေါ်သည်ဟုတ်ကဲ့လားအဲ့ဒီစေတနာဟာအဘိဓမ္မာသဘောအရာဆိုရင်သူ့ကိုစေတသိက်လို့ခေါ်ရတယ်စေတသိက်ဆိုတာစိတ်ရဲ့အဖော်စိတ်ကတော့ဘာကိုပဲအာယုံမျိုးမဆိုအာယုံကိုသိယုံသိယုံလေးသဘောစိတ်တယ်သိယုံမဲ့သိနိုင်တယ်သူကဘာမှမလုပ်နိုင်ဘူးအဲသူနဲ့တွဲပါလာတဲ့စေတသိက်တွေကအမျိုးမျိုးဖြစ်အောင်သူတို့ကလုပ်ကြတယ်အဲကြောင့်စေတနာကစိတ်နဲ့တွဲပါလာစိတ်ဟာတက်ကြွလာစိတ်လည်းတွဲကြလာတဲ့တခြားစေတသိက်တွေလည်းတက်ကြွလာတယ်တက်ကြွလာတဲ့အတွက်ပဲသက်ဆိုင်ရာအလုပ်ကိုကုသိုလ်လည်းလုတ်ဖြစ်တယ်အကုသိုလ်လည်းလုတ်ဖြစ်တယ်။ဒါကြောင့်စေတနာကိုအလုံးကံလို့မိတ်ဆိုတယ်လို့မြတ်စွာဘုရားမိတ်တယ်။ဒီတော့စိတ်စေတနာကောင်းရင်အလုံးကောင်းတယ်။ကုသိုလ်စိတ်စေတနာဆိုးရင်အလုံးဆိုးတယ်အကုသိုလ်။စိတ်စေတနာကောင်းကောင်းနဲ့လုတ်လို့ကုသိုလ်အလုံးဖြစ်တဲ့အခါကျတော့အကျိုးကဘယ်လိုအကျိုးရမလဲ။ကောင်းကျိုးချမ်းသာဖြစ်ပေါ်မည်စိတ်စေတနာဆိုးလို့မလို့အကုသိုလ်အလုပ်လုပ်မိတယ်ဆိုလို့ရှိရင်တော့အကျိုးကဘယ်လိုအကျိုးရမလဲမကောင်းကျိုးဆင်းရဲကျိုးကိုရမည်အဲ့ဒါယုံကြည်တာကိုပဲတတ်တာဟုတ်ကဲ့လားအဲ့ဒါလိုယုံကြည်တာကိုပဲတတ်တာတနည်းဆိုရင်အကြောင်းကြောင့်အကျိုးဖြစ်တဲ့သဘာဝကိုယုံကြည်တာတတ်တာဟုတ်ပြီလားအဲ့ဒါကိုပဲကာမတက္ကတာသမ္မာဒိဋ္ဌိလို့ခေါ်တယ်ကမ္မအလုတ်သီးတာလည်းတက္ကတာကိုယ်ပိုင်ဥစ္စာပဲလို့တမ္မာအမှန်တိုင်းဒိဋ္ဌိသိမြင်ယုံကြည်မှုဒါကြောင့်ကမ္မတက္ကတာတမ္မာဒိဋ္ဌိဆိုတာအလုတ်သာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့အမှန်အတိုင်းသိမြင်ယုံကြည်မှုဒါကိုကမ္မတက္ကတာတမ္မာဒိဋ္ဌိခေါ်တယ်အဲ့ဒါကိုပဲတတ်တာဒီတော့သွမ်းလူ၊ကွမ်းလူ၊သင်္ကန်းလူ၊ကြောင်းလူ၊ဆေးပစ္စည်းလူ၊မြေလူအစရှိသည့်ဖြင့်အမျိုးမျိုးလူကြတာအဲ့ဒီလူတဲ့အခါမှာတတ္တာအကြောင်းကြောင့်အကျိုးဖြစ်တဲ့သဘောကံကံရဲ့အကျိုးကိုယုံကြည်တဲ့တတ္တာရှိသွားရှိပြီးလူရမယ်တဲ့ဒီလိုလူခြင်းအပြင်ပစ္စည်းဥစ္စာပြည့်စုံကျွယ်ဝနိုင်တယ်မ မိမိလိုချင်ရင်ဒီအလှူကအလှူဆိုတဲ့ဒါနကုသိုလ်ကအကြောင်းထောက်ပံ့ပြုလို့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်လို့အဲဒါလို့အကြောင်းကြောင့်အကျိုးဖြစ်တာကိုယုံကြည်ပြီးလူရတယ်တဲ့ဒီတော့ယုံကြည်တဲ့နာကိုယုံကြည်ရင်ယုံကြည်သူရဲ့စိတ်ဟာကြည်လင်းနေသလားနောက်ကျနေသလားကြည်လင်းနေတာမယုံကြည်တဲ့နာကိုယုံကြည်ရင်တော့ကြည်လင်းမှမလားမကြည်လင်းနိုင်ဘူးဆိုကြပါစို့ community ဝါဒလက်ခံယုံကြုံပြီး community ဝါဒအတိုင်းလုပ်မယ်ဂိုင်မယ်ဆိုလို့ရှိရင်လောကနိဗ္ဗာန်ဖြစ်မယ်လို့ယုံကြည်တယ်ဒီတော့အဲ့ဒါလို့လောကနိဗ္ဗာန်ဖြစ်အောင် community ဝါဒရဲ့ policy အရာကဘာလုပ်ရမလဲဆိုတော့ချမ်းသာတဲ့လူတွေဆင်းရဲအောင်လုပ်ပြရမယ်ဒီလိုမဟုတ်လားချမ်းသာတဲ့လူတွေရဲ့ပစ္စည်းတွေသိမ်းဆင်းရဲတဲ့လူတွေပေးဆင်းရဲတဲ့လူတွေပြတော့ဆင်းရဲတဲ့လူတွေကမရဘူးလားရတဲ့အခါကျသုံးပြဆွဲပြကုန်အဲ့ဒီအခါကျတော့လူတန်းစားညီမျှသွားရောခနဲ့လားမညီမျှဘူးလားဘလို့ညီမျှတာအကုန်လုံးမွဲကုန်တာ LDC ဖြစ်ကုန်တော့ဟုတ်ကဲ့လားအဲညီမျှသွားတာဒီတော့အဲ့ဒါလို့လုံယုံကြည်လို့အဲ့ဒီ policy အရာလောက်ရမယ်ဆိုလို့ရှိရင်စိတ်စေတနာဟာကောင်းတဲ့စိတ်စေတနာဒီလားဆိုးတဲ့စိတ်စေတနာအဲဆိုးတဲ့စိတ်စေတနာတွေဖြစ်ကြတဲ့ကစိတ်ကြည်လင်မမလားအဲ့တော့အဲ့ဒါမကောင်းတာယုံကြည်မိတော့စိတ်မကြည်လင်တော့ဘူးနောက်ကျသွားပြီးညှဉ်းနှွမ်းသွားပြီးမယုံကြည်တဲ့နာယုံကြည်မိလို့ဒီလိုမဟုတ်လားယုံကြည်တဲ့နာယုံကြည်မိပြီဆိုရင်တော့စိတ်ကြည်လင်ရှင်လန်းသည်စိတ်ကြည်ရင်ဘာဖြစ်သလဲဘာဖြစ်တယ်ယုံကြည်တယ်သိကြသလားငိုနေတဲ့ကလေးကြည်သမ်းမှာမလှဘူးလားမဲ့နေလေအဲရုပ်ကြည်တာလားမကြည်တာလားဘလို့မကြည်တာလဲစိတ်မကြည်လို့ပေါ့သူ့စိတ်ထဲမှာဝန်နေခြင်းဆိုတဲ့ဒေါမနတဖြစ်နေတယ်မဟုတ်လားဟုတ်ကဲ့လားမကြည်နာခြင်းဆိုတဲ့ဒေါမနတလည်းဖြစ်နေတယ်အဲ့ဒီကဒေါမနတဒေါသဆိုတဲ့စိတ်ဟာစိတ်ကောင်းလားစိတ်ဆိုးလားအဲ့တော့အဲ့ဒီစိတ်ကညစ်နေတော့သူ့မျက်နှာကကြည်သေးလားမကြည်ဘူးဒါကြောင့်စိတ်ကြည်ရင်ရုပ်ကြည်တယ်စိတ်ညစ်ရင်ရုပ်နွမ်းတယ်ဟုတ်ကဲ့လားဒါကြောင့်ကြည်လင်တဲ့စိတ်နဲ့ဘေးကံလှူရရပဲတဲ့ကြည်လင်တဲ့စိတ်ဆိုတာတတ်တာပြောတာယုံကြည်တဲ့စိတ်အကြောင်းကြောင့်အကျိုးဖြစ်တာကံကံရဲ့အကျိုးဒါကိုယုံကြည်တဲ့စိတ်နဲ့လှူတဲ့အခါကျတော့လှူတဲ့အခိုင်မှာကြည်တဲ့စိတ်ကလေးဖြစ်နေတယ်ကြည်တဲ့စိတ်ကလေးဖြစ်နေတဲ့အတွက်ကြည်တဲ့ရုပ်အသွင်လည်းရှိတယ်မယုံရင်နေ့စဉ်နေ့စဉ်ဆွမ်းလာကနေတဲ့အာယုံဆုံးကတ်တဲ့နေဆုံးကတ်တဲ့အလှရှင်ရဲ့မျက်နှာကြည့်ဆမ်းပါလားဘယ်နဲ့နေကြည်လို့ရှင်လို့ပြုံးလို့ဟုတ်ကဲ့လားမကြောင်များကြည်ရှင်ပြီးတော့ပြုံးနေရတာစိတ်ကကြီးနေလို့ဒါကြောင့်မြတ်စွာဘုရားကမိန်ကြတဲ့ယုံကြည်မှုတရားတရားရှိသွားရှိပြီးလှူတဲ့အလှကြောင့်နဲ့ပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းဆိုတဲ့အကျိုးကိုရရင်နဲ့တခြားအကျိုးအပူလေးတစ်ခုရတယ်ဘာအပူလဲလို့ဆိုတော့ယုတ်စင်းအင်္ဂါကြည်လင်လှပခြင်းဆိုတဲ့အကျိုးရသည်တဲ့။ဘာကျိုးလဲ။ဘာကြောင့်အဲ့ဒီအကျိုးရရတာ။အဲလူစဉ်အခါကစိတ်ကြည်လို့ယုံကြည်မှုတရားတရားရှိသွားရှိပြီးတော့လူတဲ့အတွေ့စိတ်ကြည်လင်းနေတယ်။အဲ့ဒါလို့ကြည်လင်းတဲ့စိတ်ကြောင့်ယုတ်ကြည်လင်ခြင်းအကျိုးကိုရသည်တဲ့။အဲ့ဒါဘုန်းကြီးကဖော့ဖော်လေးပြောတာမြတ်စွာဘုရားကတော့သေချာမိတ်နဲ့အာတောဟောတိမဟာတနောမဟာဘောဂောအဘိရူပောဟောတိပါသာတိကောပရမာယဝနပောက္ခရတာယသမဏာကတောဟောတိတဲ့အဘိရူပောအစင်းလှသည်ဟောတိဖြစ်၏ บาตาดีก็จี้หลุมว่าดีฮอดีพี่อีฮอจี้หลุมว่าผู้เด้ไอ้นี่ปกโกยะญัณนาจี้ได้ลุญญาบาจังเนาะเอ้ญัณนาจี้ลิ้นนี่หลุบาตาดีก็จี้ลิ้นเสดัตติวารุจี้ตอปกโกรุอีไสกุจีนุเสดัตติฮอดีพี่อีปรมายะလွန်သောဝဏပေါခရာတာယအစင်းဤတည်နေခြင်းနှင့်တမာနာကတောဟောတိပြည်စုံ၏လွန်မြတ်သောအစင်းဤတည်နေခြင်းနှင့်ပြည်စုံသည်ဆိုတာခေပြောပြောရင်တိတ်ချောတယ်ဗောမဟုတ်လားခေပြောပြောရင်ဘာတော့တိတ်ချောတယ်ဘာကြောင့်ယုံကြည်တဲ့တရားတရားနဲ့လှူလို့တဲ့ဘာလှူလူပြောတာယုံကြည်မှုတရားတရားရှိသွားရှိပြီးတော့လှူတယ်ဆိုရင်ဒီအကျိုးပါပူရတယ်တဲ့ပြီးတော့သက္ကိသန္ဒာနံဒေတိယိုယိုသေးသေးလှူတယ်တဲ့အခုနတရားတရားတစ်ခုပဲဘုန်းကြီးချက်ပြောတယ်နောက်ဟာတွေကြချုံပြောတော့မနော်ဘာကြောင့်လဲဆိုတော့တိပိသားတွေဖြစ်လို့တလက်မှပြတယ်ဆိုလို့ရှိရင်တခိုင်းလောက်မြင်တဲ့ပုံကိုယ်တွေဆိုတော့ဒီလောက်ဆိုတော့ပြီဟမ်ပါရဲတခြားလောက်ပဲမြင်သလားတဲ့နေတော့ဒီတော့ရိုးရိုးသေးသေးလှူလှူချင်းညောင်းတဲ့အဲ့ဒီအလှူကြောင့်ပစ္စည်းဥစ္စာကြောဝချမ်းသာတဲ့အကျိုးအပြင်တခြားအကျိုးအပူတစ်ခုရတယ်တဲ့အဲ့ဒီအကျိုးအပူကဘာလဲလို့ဆိုတော့မိမိရဲ့စကားကိုသူတစ်ပါးနာယူခြင်းဆိုတဲ့အကျိုးတဲ့ဩဇာညောင်းတဲ့ပေါ့ဘာကြောင့်အဲ့ဒီအကျိုးရတာတော့ယိုယိုသေးသေးလှူလို့အလူအံပုဂ္ဂိုလ်လည်းယိုသေးသေးလှူတယ်အလူပစ္စည်းပစ္စည်းကိုလည်းယိုသေးသေးလေးတလေးတစားတမွန်တမြန်းနဲ့လှူတယ်အဲ့ဒါလို့လှုပ်လှူလို့ရှိရဲ့အဲ့ဒါယိုသေးသေးလှူတာပဲတဲ့ဒီလိုလှူတဲ့ပုဂ္ဂိုလ်များဟာဒီအလူကြောင့်အလူရဲ့သဘောတဘာဝအရာပစ္စည်းဥစ္စာပြည့်စုံကျွဲဝခြင်းဆိုတဲ့အကျိုးရမှာမဟုတ်ချာအဲ့ဒီအပြင်နဲ့အကျိုးအပေါ်ကမိမိစကားသူတော်ဘာနားထောင်ခြင်းအကျိုးဩဇာညောင်းခြင်းအကျိုးရတယ်တဲ့ဆရာတော်ကြီးတစ်ပါးကတော့မိန့်တယ်အဲ့ဒါလို့ဩဇာညောင်းတယ်ဆိုတာတဲ့ဒုံမိုးဓာမိုးတဏ္ဍမိုးနေရတာမဟုတ်ပါဘူးတဲ့အဲအဲ့လိုမိန့်တယ်ဆိုလိုတာဘာမှမမိုးပဲနဲ့ဩဇာညောင်းတယ်တဲ့ဒါပြောတာဘာကြောင့်လဲယိုယိုသေးသေးလှူလို့တဲ့။နောက်ကာလေနဒါနံဒေတိ။သင်လျော်လျောက်ပတ်တဲ့အခါမှာလှူဒန်း၏တဲ့။သင်လျော်လျောက်ပတ်တဲ့အခါလှူဒန်းတယ်ဆိုတာ။စွမ်းကြိမ်တန်စွမ်းလှူတယ်၊သင်္ကန်းကြိမ်တန်သင်္ကန်းလှူတယ်၊ဖြောရမကကြိမ်တန်ဖြောရမကလှူတယ်။သူ့အချိန်နဲ့သူ။ဥပမာနာမကျန်းဖြစ်နေတဲ့အခါမှာဆေးလှူတယ်။ဥပမာနှွေအခါမှာသင်္ကန်းပါးပါးလှူတယ်။ဆောင်းအခါမှာအနှွေးသင်္ကန်းလှူတယ်စသည်အဲ့ဒါလို့သူ့အချိန်နဲ့သူတင့်လျော်တဲ့အချိန်မှာလှူတာဟာကာလေနဒါနံဒေတိတဲ့အဲ့ဒါလို့လူချင်းညောင်းအလူညောင်းရရှိရမယ့်ပစ္စည်းဥစ္စာကြောရတဲ့အကျိုးအပြင်းနဲ့အကျိုးအပူလေးကဘာရသလဲလို့ဆိုတော့မိမိလိုအပ်တဲ့ပစ္စည်းတစ်ခုကိုလိုအပ်တဲ့အချိန်မှာလွယ်လွယ်ကူကူရခြင်းများများရခြင်းအကျိုးတီးကျိုးရတယ်လေအကျိုးပိုလေးကဘာရတာလဲလိုအပ်တဲ့ပစ္စည်းလိုအပ်တဲ့အချိန်မှာလွယ်လွယ်ကူကူလည်းရတယ်များများလည်းရတယ်တဲ့ကာလေနပစုရာအထာအာဂတာဟွန်တိတချို့မှဒီခေတ်ဒီခါမှမမဆိုကြပါစို့ဆေးခက်ခဲနေတယ်။ဟောကိုကြတော့မခက်ခဲဘူးလူလည်းကူကူနဲ့ပဲရ။ဘာကြောင့်လဲဆိုတော့အရင်ကတင့်လျော်တဲ့ခါမှလူရဲလို့စသည်ပေါ့လေ။နောက်ကာလေနဒါနံဒေတိအနက်ခိတစိတ်တော်ဒါနံဒေတိလှူလိုက်တဲ့ပစ္စည်းပေါ်မှာမညှိမတွယ်ပဲလှူလိုက်တာတဲ့။တချို့ကြတော့လူသားမှညင်ညီတွယ်တွယ်လေးလှူတယ်တွန့်ဆုံတွန့်ဆုံနဲ့ဒီလောက်လှူမှထမရဲ30လှူလိုက်မှထမရဲဖြစ်သေးပါဘူးအဲ30 5ကြက်လှူမှပါအ5ကြက်ဆိုတော့လည်းမတော်သေးပါဘူး30တော့ငါဟာလှူမှဖြစ်မှာဟိုလူကလှူထားတာ အဲ့ဒါသူကလွတ်လွတ်လူတာဟုတ်ကဲ့လားညီညီတွေ့တွေ့လှူနေတာတဲ့အဲ့ဒါလို့လှူလို့ရှိရင်အကျိုးပေးမထက်တာဘူးတဲ့အကျိုးပေးတဲ့အခါကျတော့လေကတိကောက်ပဲချိုးပေးတယ်တဲ့ဒါကြောင့်မလို့လွတ်လွတ်လူလိုက်ရမယ်တဲ့အနဂဟိတစိတ်တော်ဒါနံဒေတိကိုနိုင်တဲ့လားလှူလိုက်တဲ့ပစ္စည်းပေါ်မှာလုံးဝညှိတွယ်ခြင်းမရှိဘဲနဲ့30နိုင်ဆို30ကိုလွတ်လွတ်ကြီးလှူလိုက်ရမယ်တကြက်နိုင်နေဆိုတကြက်လွတ်လွတ်ကြီးလှူလိုက်ရမယ်တဲ့အဲ့ဒါလို့မကြည့်မတွယ်ပဲလှူတဲ့အခါကျတော့တဲ့အဲ့ဒီအလှူကြောင့်ပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းဆိုတဲ့အကျိုးရတဲ့အခါမှာအဲ့ဒီပစ္စည်းဥစ္စာကို3ဆောင်ခံစားရခြင်း3ဆောင်ခံစားနိုင်ခြင်းအကျိုးရတဲ့ညီညီတွေ့တွေ့လှူရင်တော့တဲ့ဒီဒါနအကြောင်းပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းဆိုတဲ့အကျိုးကတော့ရမှာပါတဲ့သို့တော်လည်းအဲ့ဒီပစ္စည်းဥစ္စာကိုအကြောင်းတစ်စုံတရာအကြောင်းမိမိမခံစားနိုင်ဘူးတဲ့ညီတွေ့တွေ့လှူလို့အကြောင်းတစ်စုံတရာအကြောင်းမခံစားနိုင်ဘူးဆိုတာဆိုကြပါစို့ကိုကယောဂဝေဒနာဖြစ်နေတယ်ဥပမာဆိုတော့သွေးတို့ဖြစ်နေတယ်သွေးတို့ဖြစ်နေပြီဆိုလို့ရှိရင်ဝသားလည်းကြိုက်တာလွန်ရောစားကလည်းမစားရဲ့ဟုတ်တယ်မလားဝသားတပိတ်တာ200မကလို့300 400ဖြစ်စေကို့မှာစားနိုင်တဲ့အခြေအနေရှိတယ်ဒါစားကလည်းစားခြင်းနဲ့ဒါပေမဲ့မစားရဲ့ဘူးဘာဖြစ်လို့တော့လူတုံးကညီညီတွေ့တွေ့လူခဲ့လို့တွန့်ဆုပ်တွန့်ဆုပ်လူခဲ့လို့ဆိုကြပါစို့ကိုကလဖက်ဤကော်ဖီကြိုက်လိုက်တာလွန်ရောအဲ့ဒါလဲချိုချိုလေးဖြော်မှဒါပေမဲ့ကို့မှာကစီးချိုပါရှိနေတယ်အဲတကြားဆိုကြည့်တော့မကြည့်ရဘူးဘယ်နှခွဲတောက်တော့ကို့မှာတောက်နိုင်တဲ့ငွေအင်အားလဲရှိတယ်ဟိုဒါနကြောင့်ဒါပေမဲ့တောက်ရဲဘူးဘာကြောင့်တော့အဲတွန်းတွန်းဆုပ်ဆုပ်လှူခဲ့လို့တဲ့ကျမ်းဂန်မှာဝတ္ထုတစ်ခုဖော်ပြထားတယ်အဲ့ဒီတွန်းတွန်းဆုပ်ဆုပ်လှူခြင်းကြောင့်စီးပွားဥစ္စာရှိ냐တော့လည်းပဲအဲ့ဒီစီးပွားဥစ္စာကိုမခံစားနိုင်မင်းနဲ့ဖြစ်နေတာအဲ့ဒါဖော်ပြထားတယ်ဒါပေမဲ့မပြောပါဘူးနော်ဘာဖြစ်လို့တော့အချိန်စားသွားမှဆိုလို့နော်အချင်းစားတော့မှာဆိုနောက်တစ်ခုကအတ္တနိသပရိသအနုပဟိသဒါနံဒိတိတဲ့မိမိကိုလည်းမထီပါစေသူတစ်ပါးကိုလည်းမထီပါစေပဲနဲ့လှူရတယ်တဲ့တခါတရံမှာတချို့လူလှူတာရှိတယ်လေရန်ကုန်မှာလည်းတချို့ဖြစ်တတ်တာပဲတချို့မန္တလေးမှာလည်းရှိတယ်သူအလှူကမန္တကဟေး9000ပေးရတယ်ငါအလှူကြရင်1000ပေးပြီဆောက်သူ့ပေါ်ကြောကျင်တဲ့စေတနာနဲ့လှုပ်တဲ့လှူကိုအဲ့တော့သူ့ကိုထိပါစေခြင်းနဲ့စိတ်ရှိတယ်သူ့အလှူကဇက်ပွဲ2ညပါတယ်ငါက4ညသွင်းမယ်အထက်မှဒီလိုပဲလှုပ်တယ်ရန်ကုန်ကြတော့သူလူအားဟေဘုံကြီးเจ้าမှာအဲ့မခံဘူးစထရင်းဟိုတယ်မှာသွားပြီးတော့အဲ့ခံနေအဲ့ဒီမှာထောပတ်ထမင်းနဲ့သူတို့အဲ့ခံနေငါအလှကြလို့ရှင်တော့အင်းအင်းရလိတ်သွားပြီးအဲ့ခံဓမ္မပေါက်ထမင်းတပွဲကို150တန်းတန်းလားအမလေးမတန်ညာမနေရောတကယ်ပဲရှိတယ်အဲ့ဒါတကယ်ပဲတကယ်ပဲတပွဲ150တဲ့အစရှိသည်ဖြင့်သူတော်ဘာပေါ်ကြောအောင်ဆိုပြီးသူတော်ဘာကိုဂုံသိခါရုပ်စေလိုတဲ့စိတ်ထားနဲ့လှူတယ်ဆိုလို့ရှိရင်လည်းဒါဟာသူတော်ဘာကိုထိကဲ့အောင်လှူတာပဲမိမိထိကဲ့အောင်လှူတာကတော့လှူတဲ့အခါမှာကုသိုလ်စိတ်ဖြစ်အောင်မလှူဘဲနဲ့အကုသိုလ်စိတ်တွေနဲ့ရောလှူတာဟာမိမိထိကဲ့အောင်လှူတာပဲတနည်းနိုင်တယ်လို့မလူပဲနဲ့နိုင်တာတဲ့ပို့ပြီးမနိုင်ရင်ကလှူတယ်ကိုတတ်နိုင်တာကတသိမ့်မဲ့တတ်နိုင်တယ်အလှကသုံးသိမ့်ကိုလှူတယ်အဲ့ဒါကိုထိခိုက်တယ်ဒီလိုမလုပ်ရဘူးနောက်တစ်ခုထိခိုက်တာရှိသေးတယ်က ိုလှူလှူလိုက်တယ်မဲဒီလှူကြလို့ရှင်တော့ဆိုင်းကောင်းကောင်းအတန်ချက်ဆက်ကောင်းကောင်းထဲမဲ့ဆိုဆိုင်းကောင်းကောင်းငှားတယ်ငှားပြီးတော့တမျိုးလုံးကြအောင်အကျယ်ကြီးဖွင့်တယ်ခိုင်ဘာဖြစ်တော့နားထောင်လို့ကောင်းတော့ဟုတ်လားကြားတဲ့လူတွေသဘောမကြောက်လားမလေးတချင်းကကောင်းတာဟေးတပြုံးတထိုင်နိုင်နေနော်အဲ့ဒီထဲမှာဘေရောဂမစင်မောမတရားတဲ့အယတ်သူအယတ္တအဆူကျော်တွေအတက်ပြီးអော်တဲ့အခါကျတော့ပြီးရောအဲ့လိုမပြောတော့နော်အဲ့လိုမပြောတော့ကိုင်းအဲ့ဒါသူတို့ဘာထိခိုက်သလားမထိခိုက်ဘူးလားသိထိခိုက်တာပေါ့ဘုန်းကြီးတို့ဆိုလို့ရှိရင်ကြောင်းမှတရားပွဲတော့မှခွန်နေပါလေအပြင်းမထောက်ကြနဲ့အထက်ရလူကြားရုံပဲလောက်ကြဆိုဆောင်းပေါက်တော့ပဲအဲတခြားတချို့ကြောင်းတွေလို့တော့အပြင်းမထောက်ဘာကြောင့်လဲဆိုတော့တရားပင်ဖြစ်တော့လည်းပဲတရားမကြိုက်တဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်မဟုတ်လားအဲ့ဒီပုဂ္ဂိုလ်ကြိုက်ရင်သူတို့နားမငြီးဘူးလားအဲနားငြီးရင်အကုသိုလ်မဖြစ်ဘူးလားဒီလိုဆိုရင်သူများမထိခိုက်ဘူးလားထိခိုက်တယ်ဒါကြောင့်မဟုတ်လို့လိုအပ်တဲ့လောက်ပဲကြားအောင်လုပ်ကြဒီလိုလုပ်ရတယ်အစရှိပြီဖြင့်ပေါ့လေမိမိကိုလည်းမထိခိုက်စေသူတစ်ပါးတွေကိုလည်းသူတစ်ပါးကိုလည်းမထိခိုက်စေပဲနဲ့လူရင်နဲ့အဲ့ဒီဒါနကြောင့်ပစ္စည်းဥစ္စာကျောဝချမ်းသာခြင်းဆိုတဲ့အကျိုးအပြည့်အကျိုးအပူရတယ်အဲ့ဒီအကျိုးအပူကအင်မတန်နှစ်သက်စရာကောင်းတယ်ကြဘူးရတာမကြဘူးဘုနော်ကြဘူးခြင်းသလားဘာကြောင့်ကြဘူးခြင်းသလဲနားလဲခြင်းလို့ဟုတ်ကဲ့လားဘသူကမှမထိပါရအောင်လှူတဲ့ဒါနကြောင့်ရတဲ့ပစ္စည်းကိုတဲ့ရန်သူမျိုး၅ပါးမနှိမ့်ဆက်မဖြစ်စည်းနိုင်ဘူးတဲ့ဟောအဲ့ဒီအကျိုးရတယ်မကောင်းဘူးလားပါကြိုးရလဲယန္တိမျိုး၅ပါးမနှိမ့်ဆက်မဖြက်စည်းနိုင်ဘူးတဲ့ယန္တိမျိုး၅ပါးဘာတွေတော့ရေရေမီမင်းဟောသူမချစ်မနှစ်သက်သောအမွေခံဆိုတဲ့ကျန်ကကအဲ့လိုတိတိကျကျပြောတယ်မချစ်မနှစ်သက်သူလောက်ကလေးမဟုတ်မချစ်မနှစ်သက်သောအမွေခံဆိုတဲ့အပိယောဒါယတော်တဲ့မချစ်မနှစ်သက်သောအမွေခံဆိုတဲ့ရေကြီးရင်လည်းပျက်စီးနိုင်တဲ့မီးလောင်ရင်လည်းပျက်စီးနိုင်တဲ့မင်းယူရင်လည်းပျက်စီးနိုင်တဲ့ပြီးတော့သခိုးခိုးရင်လည်းပျက်စီးနိုင်တဲ့ဓမြတော်မပါပါလားဟမ်မပါလားဓမ္မပါလေအတခိုးဓမ္မဒီလိုဆိုကိုဘိုက်နိုင်ကြတယ်နော်ဟမ်တခိုးဓမ္မကဘိုက်နိုင်အนุญาณစီသူအကုန်ပေါ့ဟုတ်ကဲ့လားအဲသူတို့ကဒီစီးပွားဥစ္စာကိုမဖြစ်စည်းနိုင်ဘူးတဲ့ကိုရထားတဲ့စီးပွားဥစ္စာမဖြစ်စည်းနိုင်ဘူးတဲ့အမွေခံဆိုးကလည်းမဖြစ်စည်းနိုင်ဘူးတဲ့ gain ဒီလူဘလောက်ကောင်းလဲနော်အဲ့ဒီရေရဲ့မီးရဲ့မင်းရဲ့ခိုးသူရဲ့မချစ်မနှစ်တော့အမွေခံဆိုးရဲ့ဒီ၅ယောက်ထဲကဘယ်သူအဆိုးဆုံးတော့အားလုံးဆိုတယ်ဒါဒီမိုကရေစီပဲပေါ့ဟုတ်လားအားလုံးဆိုတယ်တခုမှမကောင်းဘောเนาะမကောင်းဒါကြောင့်အဲ့ဒီတခုမှမကောင်းတာတွေနဲ့မတွေ့ကျရင်မိမိသူတို့ဘာဘသူကမှမထိပါရအောင်လူပါဒီလိုမဟုတ်လားဒီတော့ဒီကနေ့ဆွမ်းလူသာသင်္ကန်းလူတယ်ကြောင်းလူတယ်မြေလူတယ်တန်ရှင်းလူတယ်ဆိုတော့အလှရှင်နေလူတဲ့အလှဟာဒီ၅မျိုးနဲ့ဒီအင်္ဂါ၅ပါးနဲ့ပြည့်စုံနေဆိုရင်တပ်ပုရိသဒါနကိုင်အိယာထကြရောတဲ့ဒီတော့တပ်ပုရိသဒါနတော်ကောင်းတို့ သူတော်ကောင်းတို့လူနည်းတဲ့သူတော်ကောင်းတို့လူနည်းလူတယ်ဆိုလို့ရှိရင်အခုပြောတဲ့အကျိုးအပူလေးတွေရတယ်တဲ့ရုပ်ဆိုင်အင်္ဂါတင်းနဲ့လှပခြင်းအကျိုးအပူရတယ်တဲ့လိုအပ်တဲ့ပစ္စည်းလိုအပ်တဲ့အချိန်မှာလွယ်လွယ်ကူကူရခြင်းအကျိုးရတယ်တဲ့နောက်တစ်ခါမိမိရဲ့စကားကိုသူတော်ဘာနားထောင်ခြင်းဩဇာညောင်းခြင်းအကျိုးရတယ်တဲ့ရတဲ့ပစ္စည်းကိုသုံးဆောင်ခံစားနိုင်ခြင်းအကျိုးရတယ်တဲ့မိမိဖျားထားတဲ့ပစ္စည်းကိုရံမျိုး၅ပါးမထိပါနိုင်ခြင်းဆိုတဲ့အကျိုးပေါ်ရသည်တဲ့ယုံကြည်၍လူယိုသေးလူပေးလူသင်လျော်ကညိတွယ်မရှိကို့မထိသူထိကင်းစေရတပ္ပုရိတာဤငါဝမုတ်ချကြိုးပေတာတပ္ပုရိတာဤဒါနမုတ်ချကြိုးပေကြိုးကြည်တာဆိုယုံကြည်၍လူယုံကြည်၍လူယိုသေးလူပေလူသင်မယောကပေလူသင်မယောကယုံကြည်၍လူယုံကြည်၍လူယိုသေးလူယိုသေးလူပေလူသင်မယောကသော
သုံးကြီးရဲ့သူရဲ့သူရဲ့သူရဲ့သူရဲ့သူ
ရဲ့သူရဲ့သူရဲ
့သူရဲ့သူရဲ့
သူရဲ့သူ
ရ
ဲ့သူရဲ့သူရဲ
့
သူရဲ့သူရဲ့သူရဲ
့
သူရဲ့သူရ
ဲ
့သူရဲ့သူရဲ့သူရဲ့
သ
တ္တုရိတာဤဒါနမုတ်ချကြိုးကြည်တာသတ္တုရိတာဤဒါနမုတ်ချကြိုးကြည်တာယုံကြည်၍လူ
ယုံကြည်၍လူလေးလူမြေသောကဤနေမရှိကိုမရှိသူတည်ခြင်းတရားသဗ္ဗုရိတာဤနာနာဘုရားသူတည်တာ
တော်လောက်ပြီနော်အဲ့ဒီအကျိုးတွေကတော့လောကီကျိုးတွေပေါ့ဟုတ်တယ်မလားရုပ်ဆင်းရဲ့နာဆင်းရဲ့တွဲဆန်နေတဲ့အတွေ့ချမ်းသာတက်တဲ့အကျိုးမဟုတ်ဘူးတဲ့ဒါကြောင့်မလို့ချမ်းသာတက်တဲ့ဆင်းရဲမဖက်အကျိုးစီးတည်ဥသောနိဗ္ဗာန်ချမ်းသာအကျိုးကိုဒီကနေ့ပြရတဲ့ဒါနကောင်းမှုစုစုအကြောင်းထောက်ပံ့ပြုလို့ရရပါလို့ဤလို့ရည်ရွယ်ချက်ဥဒေချက်ပေးပြီးတော့လှူဒန်းရမယ်အဲ့ဒါလို့လှူဒန်းပြီဆိုလို့ရှိရင်တော့မိမိမှာပစ္စည်းဥစ္စာပြည့်စုံတာနဲ့အမြတတိပဌံလေးပါပွားများအထုတ်ဖို့ရစိတ်ထဲမှာဖြစ်ပေါ်လာတယ်အဲ့ဒီဒါနအကြောင်းထောက်ပံ့ပြုတတိပဌံလေးပါပွားများအထုတ်ဖို့အကြောင်းစိတ်ထဲမှာဖြစ်ပေါ်လာတဲ့အခါမှာတတိပဌံတရားလေးပါပွားများအထုတ်တော့ဒီဒါနအကြောင်းပြုလို့ပဲဝိပဿနာတတိဝိပဿနာသမာဓိဝိပဿနာဉာဏ်လေးတစ်ဆင့်နဲ့တစ်ဆင့်ရင်ကြပြီမဲ့ညာဖူညာအထိဒီဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့ရနိုင်ပြီတဲ့အဲ့ဒီဒါနမျိုးကိုဝတ္တဝိဝတ္တနိဗ္ဗိတဒါနဝဆင်းရဲ့ကင်းရနိဗ္ဗာန်ကိုမိတဲ့ဒါနလို့ခေါ်သည်တဲ့ဒါကြောင့်မယ်ဘုန်းကြီးတို့ဒီပရိသတ်လည်းပဲအဲ့ဒီဒါနမျိုးလှူခဲ့လို့အခုဝဆင်းရဲ့ကလွတ်မြောက်ကြောင်းတရားကောင်းတရားမှန်နေနာနိုင်တဲ့အခြေအနေရတာမဟုတ်လားတကယ်လို့များအဲ့ဒီဒါနတွေမပြုတ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီလိုတရားနာဖို့ဝေးရောတရားဟောတဲ့ကြားတဲ့ကဝေးဝေးကရှောင်မှာမဟုတ်လားအဲ့တော့ဒီလိုတရားကိုလာပြီးတော့အညောင်းခံအပင်မန်းခံအပူအိုက်ခံပြီးလာနာတယ်ဆိုတဲ့ကရှေးကဒါနကောင်းမှုပြုစဉ်ကဝဆင်းရဲ့လူကြောင်းအကျင့်ကောင်းအကျင့်မှန်နေကျင့်ကြံပွားများအထောက်နိုင်ရပါလို့ဤလို့ရည်ရွယ်ချက်ထားပြီးပြုခဲ့လို့ဒီလိုအကျိုးတရားတွေရတာဒါကြောင့်မယ်ဒီကနေ့ဗာဒေသနာနာရမယ်တဲ့ဗာရဲတန်လာတုတ်တန်လာတုတ်ဆိုတာဘာတော့ဗာရဲ စုတရာမလေတရားလည်းကြောက်စရာကြီးပါလားနော်စုတရာနော်အဲ့ဒီစုဟာဘာနဲ့နှိုင်းတာလဲဆိုတော့ဒုက္ခဝေဒနာနဲ့နှိုင်းပြီးမြတ်စွာဘုရားဟောတာဒီလိုမဟုတ်လားအဲ့တော့မနေ့ကပြောခဲ့ပြီဝေဒနာဆိုတာဝေဒနာရဲ့သဘောဝေဒနာရဲ့သူ့တစ်ခုတည်းသောသဘောကခံစားမှုသဘောတက်တက်ပဲတဲ့ဒါတစ်ခုတည်းသောသဘောပဲအဲ့ဒီတဲ့တိုးချက်တွေးမယ်ဆိုလို့ရှိရင်တော့ဝေဒနာနှစ်ခု၃ခု၅ခုစသည်အဲ့လိုဘူဝေပြသွားတယ်ဒီတော့ပထမအဆုံးဝေဒနာတစ်ခုရဲ့သဘောကိုဓမ္မဝဝထံ၄ပါးနဲ့ဝေဖန်ပြီးယူရတယ်ကြည့်ရတယ်ဓမ္မဝဝထံတရားဓမ္မဝဝထံ၄ပါးဆိုတာတရားတစ်ခုတစ်ခုရဲ့သဘောကိုပိုင်းပိုင်းခြားခြားသိအောင်စစ်စစ်ဝေဖန်ကြည့်တဲ့ဉာဏ်ဓမ္မဝဝထံဘလိုဝေဖန်ရသလဲဆိုတော့ဒီတရားတစ်ခုရဲ့လက္ခဏာသူရဲ့ပင်ကိုယ်ရင်းသဘာဝမှတ်ကြောင်းလက္ခဏာနောက်ရတဒီတရားရဲ့သူလှုပ်ဆောင်တဲ့လုပ်ငန်းကိစ္စနောက်ပစ္စုပ္ပတ္ထံဒီတရားကိုယောဂီရှုတဲ့အခါကျတော့ရှုတဲ့ယောဂီရဲ့သဏ္ဍာန်မှာဒီတရားဟာဘလိုသဘောသဘာဝရှိတယ်လို့ယောဂီဉာဏ်ထဲမှာထင်လာသိလာဖို့နောက်တစ်ခုကဗဒ္ဒထံဗဒ္ဒထံဆိုတာဒီတရားဖြစ်ပေါ်ခြင်းရဲ့အနိကဆုံးအကြောင်းဒီတရားဖြစ်ပေါ်ခြင်းရဲ့အနိကဆုံးအကြောင်းအဲ့ဒါလို့၄မျိုးနဲ့ခွဲခြားဝေဖန်ပြီးကြည့်ရတဲ့ပရမတ္ထတရားခေါ်တဲ့အဟုတ်ရှိတကယ်ရှိတရားမှန်သမျှဒီတိုင်းဝေဖန်ရတယ်ဒီတော့ဝေဒနာကိုတော့ဝေတိယတိတိဝေဒနာအာရမဏနုဘဝလက္ခဏနုဘဝနာလက္ခဏာဝေဒိယတိတိခံစားတတ်သောကြောင့်ဝေဒနာဝေဒနာမိခံစားတတ်လို့ဝေဒနာခေါ်တယ်။ဘာကြောင့်ဝေဒနာခေါ်တော့ချမ်းသာခံစားတယ်ဆင်းရဲခံစားတယ်မချမ်းသာမဆင်းရဲသဘောခံစားတယ်။အဲ့ဒါခံစားတယ်ချမ်းသာခံစားတယ်အမလေးပျော်လိုက်တာဟေးကောင်းလိုက်တာချမ်းမြေ့တာတရားအထုရဟောပျော်ဘူးလားသိကြရဲ့လားညာ10နာရီကအိတ်လိုက်တာ6နာရီကျမှထတာပျော်ရောအဲ့ဒီပျော်နည်းမျိုးလားဘလို့လဲဝန်သာရာကြည်နူရာရှင်လန်းတာဟုတ်ကဲ့လားပျော်လားမပျော်လားဆိုတာကြည့်ပါအခုတရားနာတာကြားလှပြီကဲတယောက်ငိုက်ကြလားငိုက်ဘူးမငိုက်ရင်မပျော်ဘူးပေါ့မဟုတ်ဘူးလားငါရင်နော်ပြောရပေါ့ဒါအဲ့ဒီပြောတယ်ရွှေနယ်ကောင်းတယ်ဆိုတဲ့ချမ်းသာမှုခံစားတယ်ဆိုတာဘယ်သူကခံစားတာလဲဟမ်စိတ်ကခံစားတာလူကခံစားတာမဟုတ်ဘူးလားဘာခံစားတာသိကြသလားအဲ့ဒီစိတ်ကိုခံစားတဲ့စိတ်ကိုဝေဒနာလို့ခေါ်တယ်ဒါပြောတာဝေဒိယတိတိဝေဒနာခံစားရသောကြောင့်ဝေဒနာဟုတ်တယ်မဟုတ်လားလူကခံစားတဲ့ဆိုလို့ရှိရင်မှားသလားမှန်သလားလူမှာခံစားတတ်တဲ့သဘောမရှိဘူးဘာမှမခံစားရတဲ့သဘောရှိလို့စိတ်မှမခံစားရတဲ့သဘောရှိတယ်ဒါကြောင့်မလို့ခံစားတတ်တဲ့သဘောကိုဝေဒနာခေါ်တယ်စိတ်ပဲသိကြသလားမခံစားတဲ့သဘောခံစားရလဲစိတ်ပဲကောင်းတဲ့သဘောตาရနှစ်သက်တဲ့သဘောခံစားရလဲစိတ်ပဲနားတဲ့သဘောခံစားရလဲစိတ်ပဲအရသာရှိတဲ့သဘောခံစားရလဲစိတ်ပဲဟုတ်တယ်မဟုတ်လားယောဂီများတရားထိုင်တဲ့အခါကျတော့မိနစ်20လောက်ထိုင်လာတော့ညောင်းလာတာကျဉ်လာတာကြိုက်လာတာနာလာတာဒီလိုမရှိဘူးလားရှိတယ်ဟုတ်တယ်မဟုတ်လားဆိုကြပါစို့တမလင်ခွေးထိုင်ထားရလို့မလို့ဒူးဟာနားလာပြီဒါမှမဟုတ်ညောင်းလာပြီအဲ့ဒီဒူးနာတာဒူးညောင်းတာဟာဘာခေါ်သလဲဝေဒနာဟုတ်တယ်မဟုတ်လားဘာကနာတာလဲဒူးဟာနာတယ်ဘာညောင်းတာလဲဒူးဟာညောင်းတယ်ဟောဘယ်ရောက်သွားဝေဒနာပဲရောက်သွား ဒူးရောက်သွားဟင်တမ်းမြင်ခံစားရဒူးပေါ့ဟမ်ဟုတ်ကလားခံစားရယုတ်လားနန်လားဒူးဘာနူးနာပါတယ်ဆိုမှဘယ်နဲ့ကြောင့်နန်းနေရောဟမ်ဒူးနာပါတယ်ဆိုမှနန်းနေတာဒူးကြီးပဲဘာကြောင့်နန်းနေရောဘလို့ဘလို့ဟမ်ဒူးကနာတယ်စိတ်ကခံစားတယ်တဲ့ဩနာတာနဲ့ခံစားတာနဲ့တခြားစီနာတယ်ဆိုတာရုပ်တွေအစင်မပြေသောပေါင်းစပ်မှုဖြစ်နေတာမဟုတ်လားရုပ်ချင်းအစင်မပြေတဲ့ပေါင်းစပ်မှုထိခိုက်မှုဖြစ်နေတာအဲ့ဒီအပေါ်မှာခံစားတာကစိတ်ဒီလိုမဟုတ်လားဒါကြောင့်မလို့ဝေဒိယတိတိဝေဒနာခံစားတတ်သောကြောင့်ဝေဒနာနာရခံစားတာလဲစိတ်ကျင်နာခံစားတာလဲစိတ်တောင်းနာတင်းနာကြိုက်တာခဲတာခံစားတာလဲစိတ်မသိကြဘူးလားသိကြတယ်ဒီတော့အဲ့ဒီဝေဒနာဟာသူ့ပင်ကိုယ်ရင်းသဘောအပြင်ခံစားခြင်းသဘောရှိတယ်သူ့လုပ်ငန်းကိစ္စကဘာလဲလို့ဆိုတော့อารมณรตานุภวนลักษณะอ่ะอายุเนี่ยอยาตาကိုခံစားတတ်တဲ့ကိစ္စရှိတယ်တဲ့ဩလွယ်လို့လေอารมณรตานุภวนลักษณะอายุเนี่ยอยาตาကိုခံစားခြင်းသဘောဟာသူရဲ့ပင်ကိုယ်ရင်းသဘောอายุเนี่ยอยาตาဆိုတာကောင်းရင်ကောင်းတဲ့သဘောပေါ့อายุကကောင်းတယ်လှတယ်ตายาเสียရှိတယ်ဆိုလို့ချင်းကောင်းနေလှတဲ့ตายาတဲ့သဘောကိုခံစားတာဒါသူပင်ကိုယ်ရင်းသဘောအာယုံကမကောင်းမှုဆိုတယ်ဆိုမကောင်းတာဆိုတာကိုပဲခံစားတာဟာသူရဲ့ပင်ကိုယ်ရင်းသဘောတခါဝိတ္တယရတာတံဘောကဝိတ္တယတံဘောကရတာအာယုံကို3ဆောင်ခံစားကြတဲ့သဘောရှိတယ်တဲ့အာယုံ3ဆောင်ခံစားတဲ့သဘောဆိုတာအာယုံရဲ့အရာတာကို3ဆောင်ခံစားတဲ့သဘောဆိုလိုတာကနာပြီဆိုကြပါစို့နာတယ်ဆိုလို့ရှိရင်နာတယ်လို့ခံစားနေတာဟာဝေဒနာအဲ့ဒီနာတဲ့သဘောကိုထပ်ပြီးတွေ့နေတာဟာနာတဲ့အာယုံရဲ့နာတဲ့သဘောကိုခံစားနေတာအဲ့ဒါကိုပဲဝိတ္တယတံဘောကရတ္တအာယုံရဲ့အရာဝိတ္တယရတ္တတံဘောကရတ္တအာယုံရဲ့အရာတာကိုခံစားတတ်တဲ့သဘောပဲဒီတော့ပစ္စုပ္ပထံယောဂိညာမှာဘလို့ထင်လာတယ်လို့ဆိုတော့တဲ့ဒုက္ခဒုက္ခပစ္စုပ္ပထနာချမ်းသာတဲ့သဘောဆင်းရဲတဲ့သဘောကောင်းတဲ့သဘောအခံခက်တဲ့သဘောပဲလို့ယောဂိညာမှာထင်လာတယ်တဲ့အဲ့တော့ယောဂိကဒုနာလို့နာတယ်နာတယ်ရှုတော့စိတ်ကနာတဲ့အပေါ်မှာပိုးပြီးတော့တည်ငြိမ်လာလေနာတဲ့သဘောပိုးသိလေမသိဘူးလားไอ้ตีได้อาการจ้ะรอเล่นไหนโทรไปเบชิงก็สะไล่ตาฮะ3นาที15สะแล้วสู้15นาทีจําได้แล้วบ่เนาะทีละโยคีญาณมาทิ้งละเด้เอ้อนาเรนาเรนาเรชุได้อาการจ้ะรอสึกก็นาเรตะบ้อบ่โปตีญิ้งละเด้ပိုးတည်ငြိမ်လာတဲ့အမြမခံသာတဲ့သဘောပိုးထင်ရှားမလာဘူးလားထင်ရှားလာတော့ဩဒီဒူးနာတယ်ဆိုတာသို့မဟုတ်နာတယ်ဆိုတာမခံသာတဲ့သဘောပဲလို့ယောဂီညာထင်မလာဘူးလားပိုးပြီးရှုလို့ပိုးသိလေမခံသာတဲ့သဘောအခံခက်တဲ့သဘောအနေဆိုးတဲ့သဘောလို့ဒီလိုသိမလာဘူးလားအဲ့ဒါလို့သိလာတာပစ္စုပ္ပထံတဲ့ရှုတာကအဲ့ဒါလို့သိဖို့ကိုရှုတာအနေခက်တဲ့သဘောပါလားအခံခက်တဲ့သဘောပါလားအနေဆိုးတဲ့သဘောပါလားမခံနိုင်တဲ့သဘောပါလားဆင်းရဲနေတဲ့သဘောပါလားလို့မကောင်းတဲ့သဘောပါလားလို့အဲ့ဒါလို့သိဖို့ရှုတာဘာကြောင့်အဲ့ဒါလို့သိဖို့ရှုရတာလဲဆိုတော့ကောင်းတယ်လို့ထင်နေလို့မထင်ဘူးလားကဲအရာရာမှကောင်းတယ်လို့မထင်ဘူးလားထင်တယ်ဟို အစင်တစ်ခုခုမြင်ရတာလည်းကောင်းတယ်အသံတစ်ခုခုကြားရတာလည်းကောင်းတယ်အနံ့တစ်ခုခုနားရမွေးရတာလည်းကောင်းတယ်အရာတစ်ခုစားသောက်ရတာလည်းကောင်းတယ်အထီးတွေတစ်ခုထွေရတွေ့ရတာလည်းကောင်းတယ်စသည်ဖြင့်ကာမဂုဏ်အာယုံ၅ပါးမြင်ကြနံစားထီးတွေ့ပြုလုပ်ရသမျှအကောင်းကြီးပဲလို့စိတ်ကယူဆထားတယ်အဲ့ဒီယူဆရတာအခုတရားထိုင်နေတဲ့အခါကျတော့ဒုက္ခနာတာတွေ့တော့နာတယ်နာတယ်ရှုတော့မှဩယုတ်နဲ့နံရှိနေသမျှတော့ဒီမခန္ဓာရဲ့သဘောဆင်းရဲတဲ့သဘောအမြဲရှိနေပါလားလို့ညာနဲ့မှသက်ဝင်မလာဘူးလားအဲ့ဒီသက်ဝင်လာတာဟာဒုက္ခဝေဒနာရဲ့ပစ္စုပတ္ထံကိုကောင်းကောင်းကြီးသိလာအဲ့ဒါလို့သိလိပြီဆိုလို့ရှိရင်တော့ဒီတိုင်းမဲ့ဘာရှုရှုမခန္ဓာရဲ့သဘောဆင်းရဲတဲ့သဘောဖြစ်ပြီးပြက်နေလို့မလို့မကောင်းတဲ့သဘောဒီသဘောတွေပဲတွေ့တွေ့တွေ့တွေ့နေမယ်ဆိုလို့ရှိရင်ဒီယုတ်ဒီနံပေါင်းစပ်ထားတဲ့ဒီခန္ဓာကိုယ်ကြီးကိုလူလို့ယူဆအောင်မလားမယူဆတော့ဘူးဒီခန္ဓာကိုယ်ကိုသဘောကြအောင်မလားမကြတော့ဘူးဒါဖြင့်ကိုယ်ခန္ဓာကိုယ်မှလူလဲလို့လည်းမယူဆကိုယ်ခန္ဓာကိုယ်လည်းမယူဆသဘောလည်းမကြဘူးဆိုရင်သူမြခန္ဓာကိုယ်ပေါ်ပို့ပြီးတော့မကြတာပေါ်ပို့ပြီးတော့ပုဂ္ဂိုလ်တ္တဝါငါလို့မယူဆတော့တာပေါ်မဟုတ်ပေဘူးလားအဲ့ဒါလို့ဆိုလို့ရှိရင်မိမိယုတ်ခန္ဓာနာခန္ဓာအကြောင်းပြုပြီးတော့လည်းပဲตายာတတ်မဲ့နှစ်သက်မှုမဖြစ်ဟုတ်တယ်မဟုတ်လားသူတို့မယောက္ခန္ဓာနာခန္ဓာအကြောင်းပြုပြီးတော့လေตายာနှစ်သက်တတ်မဲ့မှုမဖြစ်ဒီလိုဆိုတော့ကိလေသာငြိမ့်မသွားဘူးလားဘာကြောင့်ငြိမ့်တယ်လဲတတ်မဲ့မှုကင်းလို့တတ်မဲ့မှုကင်းတာဒီပင်လေကိလေသာငြိမ့်တယ်မဟုတ်လားဘာကြောင့်တတ်မဲ့မှုကင်းတာလဲအမှန်တိုင်းသိလို့ဘာကြောင့်အမှန်တိုင်းသိတာလဲရှုလို့ဒီလိုမဟုတ်လားအဲ့တော့ဝေဒနာဒုနာတဲ့ဝေဒနာကိုရှုရကနေပြီးတော့အဲ့ဒီသဘောတစ်ခုသိတာနဲ့တခြားသဘောတွေကိုလည်းပဲစိတ်ကရှင်းပြီးတော့ဒီလိုကြည့်ပါပဲလားလို့သဘောပေါက်လိုက်တဲ့အခါကျတော့ဒုနာရာရဲ့မခန္ဓာတဲ့သဘောသိတာကပစ္စခဉာဏ်တိုက်ရိုက်သိတဲ့ဉာဏ်နဲ့အဲ့ဒါထောက်ဆပြီးတခြားဟာတွေလည်းဒီလိုပဲမကောင်းတဲ့ဟာတွေမခန္ဓာတဲ့သဘောတွေပဲလို့မှန်းဆပြီးတော့သိတာကအနုမာနဉာဏ်၊နယဉာဏ်လို့လည်းခေါ်တယ်၊နယဝိပဿနာလို့လည်းခေါ်တယ်။အဲ့ဒါဟာရှုလို့ရှိရင်သိနိုင်သည်တဲ့ပစ္စုပတ္ထာ။ပထမကအာယုံရဲ့အရာတာကိုခံစားတဲ့သဘော။ဒုတိယကအာယုံရဲ့အရာတာကိုသုံးဆောင်တဲ့သဘော။တတိယကဆင်းရဲတဲ့သဘောပဲမခံစားတဲ့သဘောပဲသို့မဟုတ်ချမ်းသာတဲ့သဘောပဲကောင်းတဲ့သဘောပဲလို့ယောဂီရဲ့ဉာဏ်ထဲမှာသက်ဝင်သိမြင်လာတဲ့သဘောအဲ့ဒီ၃မျိုးအဲ့ဒါဓမ္မဘဝထံခေါ်တယ်ဒါဖြစ်ရင်နောက်ဆုံးဓမ္မဘဝထံဖြစ်တဲ့ဒီခံစားမှုဝေဒနာဘာကြောင့်ဖြစ်တယ်လဲအကြောင်းသူရဲ့အနိကဆုံးအကြောင်းဆိုကြပါစို့ပန်းမွင်လေးလှလာလေးတခုမြင်လိုက်တဲ့နှင်းစီပွင့်နှင်းစီပွင့်အပွင့်ကာကာကြီးနဲ့လှလာကြီးတွေ့လိုက်တဲ့အခါကျတော့အမလေးလှလိုက်တာဟဲ့စိတ်ထဲကမဖြစ်ဘူးလားလှလိုက်တာဟဲ့မလေးငါနဲ့ခူးလိုက်ရကောင်းမှာပဲမဟုတ်လားမလုပ်ဖို့တော့ဟမ်ဖျားတင်မှုပဲဖြစ်မှာဗောဘုံကြီးကရုံးနေဆိုတော့ပန်လို့ပဲရအောင်လဲမဟုတ်ဘူးလားဒါပဲရှိတော့ဗောဖျားတင်မှုပဲဖြစ်မှာဗောဟိုးနောက်ကယောဂီတွေကြတော့အဲ့ဒီစိတ်တန်းဖြစ်ပါမလားဘယ်စိတ်ကအရင်ဖြစ်မလဲမလီငါနဲ့ပန်လိုက်ရရင်တော့ဟေးမိမ့်မလားပန်းပန်းတပွင့်တန်နဲ့ဟုတ်တယ်မဟုတ်လားပထမအဲ့ဒီစိတ်ဖြစ်တော့နောက်ကမင်းငါဟာယောဂီပါလားမဖြစ်ပါဘူးအဲ့ဒါဖျားတင်မှပဲလို့နောက်ကြမှလမ်းလွဲယူရတာနော်ဒီတော့ဇလုံးသားကလှလိုက်တာဟဲ့ဆိုတာပန်းပွင့်ရဲ့လှတဲ့သဘောကိုခံစားတာမဟုတ်ဘူးလားလှတဲ့သဘောကိုခံစားတာအဲ့ဒီလှတဲ့သဘောလေးကိုမြုပ်နေတာဟာသုံးဆောင်နေတာသုံးဆောင်နေတာဒီတော့အဲ့ဒီလှတဲ့သဘောကိုခံစားတဲ့ဝေဒနာလေးဘာကြောင့်ဖြစ်တယ်လဲအဲ့ဒီပန်းမွင့်ကြီးညာမျက်မမြင်သွားလို့ရှိရင်အဲ့ဒီစိတ်ဖြစ်ပါမလားဘာဖြစ်လို့မျက်စိမြင်တဲ့လူရဲ့ရှေ့မှာပန်းမွင့်မရှိရင်ရောဖြစ်ပါမလား ခံစားမှုမဖြစ်ဘူးเนาะဒါဖြင့်ခံစားမှုကဘာကြောင့်ဖြစ်တာတော့ဘာလဲဘလို့အာယုန်နဲ့ဓွာရတွေ့ဆုံမှုကြောင့်ဖြစ်သည်ဟုတ်တယ်မလားတနည်းပြောမယ်ဆိုလို့ရှိရင်အာယုန်နဲ့အာယတနာတွေ့ဆုံမှုကြောင့်ဖြစ်သည်အာယုန်ဆိုတာအဆင်းအာယတနာဆိုတာမျက်စိဟုတ်တယ်မလားအာယုန်ဆိုတာအသံအာယတနာဆိုတာနာအာယုန်ဆိုတာအနံအာယတနာဆိုတာနှခေါင်းအာယုန်ဆိုတာအရသာအာယတနာဆိုတာရှာအာယုန်ဆိုတာထိတွေ့စရာသဘောအာယတနာဆိုတာကိုဟုတ်တယ်မဟုတ်လားအာယုန်ဆိုတာကြံတွေ့စရာသဘောအာယတနာဆိုတာစိတ်ဒီလိုမဟုတ်လားဒါဖြင့်ခံစားမှုဝေဒနာဘာကြောင့်ဖြစ်တယ်လဲပါတယ်အာယုန်နဲ့ဓာရတွေ့ဆုံမှုကြောင့်အာယုန်နဲ့အာယတနာတွေ့ဆုံမှုကြောင့်ဟုတ်ပါမလားသိကြရဲ့လားဘယ်မှာတွေ့ဘူးလို့တော့ကျောင်းထဲမှာတွေ့ဘူးလေအာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည်တွေ့ဆုံမှုကြောင့်ခံစားမှုဖြစ်သည်ခံစားမှုကြောင့်တာယာတတ်မဲ့မှုဖြစ်သည်တာယာတတ်မဲ့မှုကြောင့်စွဲလန်းမှုဖြစ်သည်ဆွဲလန်းမှုကြောင့်ပြုလုံးမှုဖြစ်သည်ပြုလုံးမှုကြောင့်ပါရဖြစ်သည်ဘဝသည်တဖန်ဖြစ်ရပြန်သည်ဘဝသည်ဖြစ်ခြင်းကြောင့်ပူရသည်နာရသည်သိရသည်စိုးရိမ်ပူဆွေးငိုကြွေးကြရသည်ကိုယ်ဆင်းရဲကြရသည်စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတတဲ့ဖြစ်သောဒုက္ခအစုအပုံကြီးဖြစ်ပေါ်လာသည်ဟုတ်ကဲ့လားပြောပြတော့လည်းပဲတရိယာတာပဲဘယ်မှာပါတော့ဘယ်စာအုပ်ထဲတော့ဂုံတော်ဘုရားရှိခိုးတဲ့မှာ32ခုထာတာထင်တယ်နော်ပါတော့တဲ့တဲ့ပြောတော့လည်းရိပ်မိတာပဲနော်ကဲအဲ့ဒီမြန်မာပဋိစ္စသမုပ္ပါဒ်ကလေးရွတ်ဆန်းမှာအကြောင်းအကျိုးနားလည်တော့ဇာမျက်နှာ3ခုဟုတ်ကဲ့လားစဉ်စဉ်စားစားရွတ်တော့အခေါဏဝေဒနာဘာကြောင့်ဖြစ်တယ်လဲဆိုတာအဲ့ဒါပေါ်လာအောင်ရွတ်ဆိုတခါဟုတ်ပြီလားခံစားမှုဘာကြောင့်ဖြစ်တယ်လဲဘာကြောင့်ဖြစ်တယ်တွေ့ဆုံမှုကြောင့်ဖြစ်သည်ဘာနဲ့ဘာတွေ့ဆုံတာတော့အာယတနာနဲ့အာယုံတွေ့ဆုံမှုကြောင့်ဖြစ်သည်ဟုတ်ကဲ့လားတွေ့ဆုံမှုကိုပါဠိလိုဘယ်လိုခေါ်သလဲဖတ်တာဖတ်တာပစ္စယဝေဒနာဟုတ်တယ်မဟုတ်လားဖတ်တာပစ္စယတွေ့ဆုံမှုဟူသောအကြောင်းညာဝေဒနာခံစားမှုဖြစ်ပေါ်၏ဟုတ်သလားဘာကြောင့်ဘာဖြစ်တယ်တွေ့ဆုံမှုဟူသောအကြောင်းညာခံစားမှုဖြစ်ပေါ်သည်ဒီတော့ အဲ့ဒီခံစားမှုနဲ့ဖတ်တာကိုအခုဒီမှာတွဲထားတော့ဖတ်တာပစ္စယဝေဒနာဒီလိုတွဲထားတယ်နော်ဖတ်တာကတွဲဆုံမှုပစ္စယကအကြောင်းဝေဒနာကခံစားမှုအတိဘယ်ကဖတ်တာပစ္စယဝေဒနာတွဲဆုံမှုဟူသောအကြောင်းကြောင့်ခံစားမှုဖြစ်ပေါ်သည်တခါတရံကြတော့တူအောင်ဆိုပြီးပစ္စယနေရာမှာဇာခွဲရေးချဇာဆိုတဲ့စကားလုံးနဲ့ထည့်သုံးတယ်ပစ္စယနေရာမှာအဲ့ကြတော့ဖတ္တဇာဝေဒနာဟောပါတယ်နော်ဖတ္တကတွဲဆုံမှုဇာကဖြစ်တာဝေဒနာခံစားမှုဖတ္တဇာဝေဒနာဘယ်လိုဘာသာပြန်မလဲတွဲဆုံမှုကြောင့်ဖြစ်ပေါ်သောခံစားမှုဟုတ်ကဲ့လားဖတ္တဇာဝေဒနာဆိုတာဘယ်လိုဟာလဲတွေးဆုံမှုကြောင့်ဖြစ်ပေါ်သောခံစားမှုဟုတ်ပြီလားဒီတော့ဓမ္မဝဝထံ၄ပါးရှိတဲ့တရားတစ်ခုကိုပိုင်းပိုင်းခြားခြားသတ်မှတ်ပြီးတော့ပိုင်းခြားသတ်မှတ်ပြီးသိနိုင်တဲ့အချက်၄ချက်ရှိတဲ့ပြောခဲ့ပြီအာယုံကိုခံစားတတ်တဲ့သဘောဝေဒနာအာယုံရဲ့အရာသာကိုသုံးစွဲတတ်တဲ့သဘောချမ်းသာတဲ့သဘောဆင်းရဲတဲ့သဘောပဲလို့ယောဂီရဲ့ညာမှာထင်လာတဲ့သဘောအဲ့ဒီဝေဒနာရဲ့အနိကတ်ဆုံးအကြောင်းကတော့ဘယ်သူတဲ့ဩတွေးဆုံမှုပေါ့တောက်တဲ့တောက်တဲ့မြင်းနဲ့ဘယ်နှကြောင့်ပုတ်တညို့သွားတွေးနေလဲဟုတ်ကဲ့လားအနိကတ်ဆုံးအကြောင်းကဘယ်ဟာလဲတွေးဆုံမှုမှတ်ထားနော်အာယုံ6ပါးခံစားတတ်သည်သူရာသာလဲသုံးစွဲတတ်သည်ချမ်းသာဆင်းရဲညံနေထင်းသည်ခံစားမှုမှရှုမြတ်ယောဂီဟုတ်ပြီလားခဏတိုင်းဟုတ်ကဲ့လားဆိုအာယုံ6ပါးခံစားတတ်သည
်အာယုံ6ပါးခံစားတတ်သည်
သူရာသာလဲသုံးစွဲတတ်သည
်
อายุ6ปาขันธาตัตติอาย
ุ6ปาขันธาตัตติ
ทุยาตาแลต้องซวยตัตติทุ
ยาตาแลต้องซวยตัตติ
โซอ
ายุ6ปาขันธาตัตติทุยาตาแลต้องซวยตัตติ
อาสินเยญันเตทินทีขันธาหมู่มัชชุเมยโยคีขันธาหมู่มัชชุเมยโยคีฉันน
าสิ้นแยญญันเตทินที
ขันธาหมู่มัชชุเมยโยคี
ข
ัน
ธาหมู่มัชชุเมยโยคี
โ
สขันธาสิ้นแยญญันเตทินที
อายุ6ปาขันธาตัตติอาย
ุ6ปาขันธาตัตติ
ตุยาตาแลต้องซวยตัตติตุ
ยาตาแลต้องซวยตัตติ
ฉันทาสิ้นแยญันเตทินที
ฉันทาสิ้นแยญันเตทินที
ขันธาหมู่มัชชุเมยโยคี
ข
ัน
ธาหมู่มั
ชชุเมยโยคีဒီတော့ခံစားမှုသဘောအနေနဲ့ဆိုတော့တစ်ခုတည်းပဲမနေ့ကပြောရတဲ့ဝေဒနာ2ခု3ခု5ခု6ခု18ခု36ခု108လို့ပြောခဲ့တယ်မဟုတ်လားဒါဖြင့်တစ်ခုပြီးတော့2ခုကပါပါလိမ့်ဗါရဲဟမ်ဒုက္ခဒုက္ခဥပိ္ပခဘယ်ပြောက်ဘယ်ကြပြောက်ခဲ့လွယ်လွယ်လေးပါအဲ့ဒါမသိကြလို့เนาะတောင်ကြီးမှီနေပြီးတော့တောင်ပဲမလဲလို့မေးနေတာ ਨੇ တူးနေတယ်เนาะကိုယ်ခံစားမှုစိတ်ခံစားမှုပေါ့ကဲ ဟုတ်ဘူးလားကိုယ်အကြောင်းပြုခံစားတာစိတ်အကြောင်းပြုခံစားတာမရှိဘူးလားအခွဏနာတာဆိုတာကိုယ်အကြောင်းပြုခံစားရတာမဟုတ်လားစိတ်ဆင်းရဲတာစိတ်ချမ်းသာတာကစိတ်အကြောင်းပြုခံစားတာမဟုတ်လားကိုယ်ခံစားမှုကိုကာယိကဝေဒနာခေါ်သည်စိတ်ခံစားမှုကိုစေတသိကဝေဒနာခေါ်သည်ဟုတ်ကဲ့လားကိုယ်ခံစားမှုကိုဘာခေါ်လဲကာယိကဝေဒနာစိတ်ခံစားမှုကိုစေတသိကဝေဒနာနှစ်ခုနောက်ကြတော့သုံးခုကြတော့ခုနပြောတဲ့ဒုက္ခဒုက္ခဥပိ္ခာဟုတ်ကဲ့လားသုံးခုကြတော့ပါတယ်လေဒုက္ခဝေဒနာချမ်းသာခံစားမှုဒုက္ခဝေဒနာဆင်းရဲခံစားမှုဥပိ္ခာဝေဒနာမချမ်းသာမဆင်းရဲခံစားမှုဝါလစ်လျူခံစားမှုဟုတ်ကဲ့လားဥပိ္ခာဝေဒနာမချမ်းသာမဆင်းရဲခံစားမှုလစ်လျူခံစားမှုနော်အဲ့ဒါ3မျိုး4မျိုးမရှိဘူး5မျိုးကြတော့ဒုက္ခဝေဒနာသောမနတဝေဒနာဒုက္ခဝေဒနာဒောမနတဝေဒနာဥပိ္ခာဝေဒနာ5မျိုး5မျိုးကြတော့ဗာရီတော့ဒုက္ခဝေဒနာဆိုတာကိုချမ်းသာခံစားခြင်းသောမနတဝေဒနာဆိုတာစိတ်ချမ်းသာခံစားခြင်းဒုက္ခဝေဒနာဆိုတာကိုဆင်းရဲခံစားခြင်းဒောမနတဝေဒနာဆိုတာစိတ်ဆင်းရဲခံစားခြင်းဥပိ္ပခဝေဒနာဆိုတာမချမ်းသာမဆင်းရဲခံစားခြင်းသူကတော့တခုတည်းပဲနားလည်ပြီလား၅မျိုးပါပါတော့ဒုက္ခဝေဒနာဆိုတာကကိုချမ်းသာခံစားခြင်းသောမနတဝေဒနာဆိုတာဒုက္ခဝေဒနာဆိုတာဒောမနတဝေဒနာဆိုတာဥပိ္ပခဝေဒနာဆိုတာမချမ်းသာမဆင်းရဲခံစားခြင်းဟုတ်ပြီလား၅မျိုးတူတူနဲ့ပဲတုတ်တုတ်သွားရမယ်ဘာကြောင့်လဲဆိုတော့ဟိုမှာအခုမှနေတန်းရှိတယ်ကတရသားကိုမရောက်သေးဘူးเนาะငါးမျိုးပြီးတော့ဘယ်နှမျိုးတော့6မျိုးဟုတ်ကဲ့လား6မျိုးဘယ်နှမျိုး6မျိုး6မျိုးကလွယ်လွယ်ပါပဲသက္ခုသံဖတ္တဇာဝေဒနာသောတသံဖတ္တဇာဝေဒနာခာနသံဖတ္တဇာဝေဒနာဇိင်ဝသံဖတ္တဇာဝေဒနာကာယသံဖတ္တဇာဝေဒနာမနောသံဖတ္တဇာဝေဒနာ6မျိုးနားလည်တယ်မဟုတ်လားဟမ်နားလည်ပါတယ်နော်လို့ဆိုရှေ့သွားတော့မယ်ဟမ်မလဲသေးဘူးလားမြင်တွေ့ခံစားမှုတဲ့သက္ခုတံဖတ္တဇာဝေဒနာဆိုတာမြင်တွေ့ခံစားမှုမျက်စိနဲ့မြင်တယ်ဆိုတာမျက်စိနဲ့မျက်စိအာယတနနဲ့အဆင်းအာယုံနဲ့တိုက်ဆိုင်မှုတွေ့ဆုံမှုကြောင့်ဖြစ်ပေါ်တဲ့ခံစားမှုခုနတံဖတ္တဇာဖတ္တဇာဝေဒနာဆိုတာအဲ့ဒါပြောတာဖတ္တဇာဝေဒနာဆိုတာ ਨੇ တန်ဖတ္တဇာဝေဒနာအဓိပ္ပာယ်တူတူပဲတန်လေးတစ်ခုပိုးလာတာပဲရှိတယ်အဓိပ္ပာယ်မထူးအဲ့ဒါကိုမှရှေ့ကသက္ခုမျက်စိနဲ့တွေ့ပြလိုက်တယ်သက္ခုတန်ဖတ္တဇာဝေဒနာမြင်တွေ့ခံစားမှုဟုတ်ကဲ့လားသောတာတန်ဖတ္တဇာဝေဒနာကြားတွေ့ခံစားမှုနားနဲ့အသံနဲ့တွေ့လိုက်လို့ခံစားမှုဖြစ်လာ၏ကာဏတံဖတ္တဇာဝေဒနာနံတွေ့ခံစားမှုဇိင်ဟွာတံဖတ္တဇာဝေဒနာအယတာတွေ့ခံစားမှုဟုတ်ကဲ့လားအဲ့ဒါရှာတွေ့ခံစားမှုလို့ပြောရင်လည်းပြောရတယ်ရှာတွေ့ခံစားမှုလို့ပြောရင်လည်းရတယ်ကာယတံဖတ္တဇာဝေဒနာကိုယ်တွေ့ခံစားမှုမနောတံဖတ္တဇာဝေဒနာစိတ်တွေ့ခံစားမှုဟောเป็นမျိုးတော့6မျိုးဟုတ်ကဲ့လားအဲ့ဒီ6မျိုးအပြင်တခြား6မျိုးလည်းရှိသေးသည်တို့ချင်းချင်းတော့ပြောရမည်ခ ံစားမှုမှာအခြေခံအားဖြင့်ခံစားမှုနှစ်မျိုးရှိတယ်ဘယ်လိုလဲဆိုတော့လောကီကိစ္စနဲ့ပတ်သက်တဲ့ခံစားမှုတရားနဲ့ပတ်သက်တဲ့ခံစားမှုအဲ့လိုနှစ်မျိုးရှိတယ်တရားအထုလို့ကောင်းတဲ့အခါကျတော့ဝမ်းမသာဘူးလားအဲ့ဒါတရားနဲ့ပတ်သက်တဲ့ခံစားမှုဟုတ်တယ်မဟုတ်လားတရားအထုလို့ကိုယ့်ကိုယ်ကိုတရားမတက်ဘူးလို့ထင်တဲ့အခါကျတော့စိတ်မဆင်းရဲဘူးလားအဲ့ဒါလေတရားနဲ့ပတ်သက်တဲ့ခံစားမှုဟုတ်ကဲ့လားလောကီစီးပွားရေးလုပ်တဲ့အခါမှာစီးပွားကိုလုပ်တယ်လို့မဖြစ်ဘဲနဲ့တရှုံနဲ့ရှုံနေတော့စိတ်မဆင်းရဲဘူးလားအဲ့ဒါလောကီရေးနဲ့ပတ်သက်တဲ့ခံစားမှုတကလောက်တိုင်းဂိုင်းတိုင်းအစဉ်ပြေးပြီးတော့ငွေတွေအများကြီးရတဲ့အခါကျတော့သဘောမကျဘူးလားသေးကြရဲ့လားပြန်စစ်ကြည့်ပေါ့ဟောတော်တော်သိကြတာဘုံတော့ဒါတော်တော်သိကြတယ်အဲ့ဒီခံစားမှုကတော့ဘာနဲ့ပတ်သက်တဲ့ခံစားမှုရောလောကီရေးနဲ့ပတ်သက်တဲ့ခံစားမှုဒါဘုန်းကြီးကအလွယ်ဆုံးပြောတာလောကီရေးနဲ့ပတ်သက်တဲ့ခံစားမှုကိုတာမိတာဝေဒနာလို့ခေါ်တယ်လောကီရေးနဲ့ပတ်သက်တဲ့ခံစားမှုကိုတာမိတာဝေဒနာခေါ်တယ်တရားနဲ့ပတ်သက်တဲ့ခံစားမှုကိုနေရာမိသဝေဒနာလို့ခေါ်တယ်။ဟုတ်ပြီလား။လောကီရေးနဲ့ပတ်သက်တဲ့ဝေဒနာကိုဘာခေါ်လဲ။တရားနဲ့ပတ်သက်တဲ့ခံစားမှုကိုနေရာမိသဝေဒနာနော်။ဒီတော့ဝေဒနာကိုသုံးမျိုးဖွဲ့လိုက်တော့ဒုက္ခဒုက္ခဥပေက္ခာလို့မရဘူးလား။ဒုက္ခမှလည်းတာမိသဒုက္ခနေရာမိသဒုက္ခနှစ်မျိုးမရဘူးလား။ဒုက္ခလည်းတာမိတာဒုက္ခနေရာမိတာဒုက္ခမရပါဘူးလားဥပ္ပခာမှာလည်းတာမိတာဥပ္ပခာနေရာမိတာဥပ္ပခာမရဘူးလားရတော့ဘယ်နှမျိုးဖြစ်သွားဟောအဲ့ဒါပြောတာအဲ့ဒီ6မျိုးကယောဂီတို့တရားရှုမှတ်ရမှာသုံးတဲ့မဟာသတိပဋ္ဌာနသုတ်ဒေသနာတော်မှာတိုက်ရိုက်ကြီးဟောထားတယ်ဒုက္ခဝဝေဒနာဝေရယမနောဒုက္ခဝေဒနာဝေရယမိတိပ္ပသနာတိဒုက္ခဝဝေဒနာဝိရိယမနောဒုက္ခဝေဒနာဝိရိယမိတိပဇာနာတိအဒုက္ခမတုခဝဝေဒနာဝိရိယမနောအဒုက္ခမတုခဝေဒနာဝိရိယမိတိပဇာနာတိသာမိတံဝတုခဝေဒနာဝိရိယမနောသာမိတံတုခဝေဒနာဝိရိယမိတိပဇာနာတိနိရာမိတံဝတုခဝေဒနာဝိရိယမနောနိရာမိတံတုခဝေဒနာဝိရိယမိတိပဇာနာတိသာမိတံဝါဒုက္ခဝေဒနာဝိရိယမနောသာမိကံသာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိနိရာမိတံဝါဒုက္ခဝေဒနာဝိရိယမနောနိရာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိသာမိခံဝါဥပိကအဒုက္ခမတုခံဝေဒနာဝိရိယမနောသာမိတံအဒုက္ခမတုခံဝေဒနာဝိရိယမိတိပဇာနာတိနိရာမိတံဝါအဒုက္ခမတုခံဝေဒနာဝိရိယမနောနိရာမိတံအဒုက္ခမတုခံဝေဒနာဝိရိယမိတိပဇာနာတိအဲ့ဒါဝေဒနာရှုမှတ်ပုံမှာမဟာသတိပဋ္ဌာနသုတ်ဒီ6မျိုးမြတ်စွာဘုရားလှည့်ဟောခဲ့။သာမိတံဝါဒုက္ခဝေဒနာဝိရိယမနောလောကီရေရာနှင့်ပတ်သက်သောချမ်းသာကိုခံစားရသည်ရှိသောသာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိလောကီရေရာနှင့်ပတ်သက်တဲ့ချမ်းသာကိုခံစားနေရတယ်ဟုပဇာနာတိရှုသိနေရ၏။ရှုတဲ့အခါမှာတော့အဲ့ဒါလိုရှည်ရှည်ကြီးရှုနေရမှာမဟုတ်ဘူး။ခုနပြောလို့ခုနပြောသလိုကိုတီတောင်းထားတဲ့ကုမ္ပဏီလေးအစဉ်ပြေးနေလို့မို့လို့တရားရှုရင်ပြန်ပြီးတွေးပြီးလို့ဝမ်းသာတော့အဲ့ဒါသာမိတဒုက္ခဝေဒနာဘောဝမ်းမသာဘူးလားသာရဘောအဲ့ဒါကြတော့ဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်လို့ရှုအဲ့ဒါကိုသာမိတံဝါဒုက္ခဝေဒနာဝိရိယမနောသာမိကံဒုက္ခဝေဒနာဝိရိယမိတိပဇာနာတိအဲ့ဒါပြောတာဟိုပါဠိစကားအနေနဲ့တော့အရှည်ကြီးပဲမြန်မာနဲ့တော့တူတူပြောလို့ရတယ်ခတ်တယ်မဟုတ်လားနောက်တစ်ခါကိုထုံထောင်းထားတဲ့ကုမ္ပဏီလေးအစင်မပြေလို့အရှုံးမဲ့ပေါ်နေတော့တရားထိုင်တဲ့အခါကျတော့အဲ့ဒါလည်းပြန်မတွေးမိတတ်ဘူးလားတွေးမိတဲ့အခါကျတော့စိတ်แทဘယ်လိုဖြစ်မလဲစိတ်မချမ်းသာဘူးစိတ်ဆင်းရဲတယ်ဟုတ်တယ်မဟုတ်လားအရာသာမိတံဝါဒုက္ခဝေဒနာဝိရိယမနောသာမိတံဒုက္ခဝေဒနာဝိရိယမိတိပဇာနာတိသာမိတံဝါဒုက္ခဝေဒနာဝိရိယမနောတရားနဲ့လောကီရာနဲ့ပတ်သက်တဲ့ခံစားမှုကိုခံစားရသည်ရှိသော သာမိတံဝေဒနာဝိရိယမိတိပဇာနာတိလောကီယေယနှင့်ပတ်သက်တဲ့ခံစားမှုကိုခံစားနေရတဲ့ဟုပဇာနာတိရှုတိနေရဤဒုက္ခဝေဒနာလေဒုက္ခမဟုတ်ဘူးဟုတ်တယ်မဟုတ်လားဆင်းရဲခံစားနေရတယ်လို့ရှုတိရမယ်ဒီခါမှလည်းပဲစိတ်ကသာမန်သိယုံမဲ့ဩဒါလောကီကိစ္စနဲ့ပတ်သက်တာငါဝေဒနာခံစားမှုတွေဖြစ်နေတာပဲအဲ့ဒါကိုခံစားတယ်ခံစားတယ်သို့မဟုတ်ဆင်းရဲတယ်ဆင်းရဲတယ်စိတ်မချမ်းသာဘူးစိတ်မချမ်းသာဘူးဝမ်းနေတယ်ဝမ်းနေတယ်စသည်ဖြင့်ရှုတာဟာနေရာမိတာဒုက္ခကိုရှုတာပဲဟုတ်ကဲ့လားဘယ်နှချက်လဲဟယ်လိုတာမိတာဒုက္ခတာမိတာဒုက္ခဟုတ်ပါဘူးတာမိတာဒုက္ခနေရာမိတာဒုက္ခတာမိတာဒုက္ခနေရာမိတာဒုက္ခတာမိကတဥပိ္ခာနေရာမိတာဥပိ္ခာဝေဒနာဘယ်နှမျိုးလဲအခုယောဂီတို့ရှုတဲ့အခါအဲ့ဒါတွေရှုနေရတာပဲကိုကနာမည်မတတ်တတ်လို့သားဟုတ်ဘူးလားတရားအထုတ်လို့ပျော်တဲ့အခါပျော်တယ်လို့မရှုဘူးလားဝေဒနာတွေပဲနာရကျင်နာကြိုက်တာခဲတာတွေပဲရှုနေတော့နောက်တစ်ခါထိုင်ရမှတောင်ကြောက်နေသေးအဲ့ဒီအခါမှာဆင်းရဲမခံစားရဘူးလားအဲ့ဒါနိရာမိတဒုက္ခအဲဟုတ်တယ်နိရာမိတဒုက္ခပေါ့မဟုတ်ဘူးလားကျမ်းဂန်ကတော့ဘယ်လိုဆိုသလဲလို့ဆိုတော့သာမိတာဆိုတာကာမဂုံအစာနဲ့ပတ်သက်သောခံစားမှုတဲ့ဒီလိုဆိုတယ်နိရာမိတာဆိုတာကာမဂုံအစာနဲ့မပတ်သက်သောခံစားမှုဒီလိုဆိုတယ်အတရအဓိပ္ပာယ်ကတော့ခုနဟာပဲလောကီရဲ့ကိစ္စနဲ့ပတ်သက်တာသာမိတာဝေဒနာတရားနဲ့ပတ်သက်တာနိရာမိတာဝေဒနာဘယ်နှပါတော့6ပါဟုတ်ပြီလားဒီတော့အဲ့ဒါကဝေဒနာ6ပါး18ပါးကြတော့ဘယ်နှမျိုးဘယ်လိုဖြစ်ရမလဲအဲ့ဒီခံစားမှုဟာ4နာရီခွဲသွားပြီနော်ဘယ်နဲ့တော့ဟေးအရင်တုန်းကလည်းဒီခံစားမှုတွေမခံစားခဲ့ရဘူးလားယမယံကအခုလည်းမခံစားရဘူးလားနောက်လည်းပဲဒီခံစားမှုမျိုးမခံစားရပေဘူးလားခံစားရနိုင်တဲ့အဲ့တော့အတိတ်ပစ္စုပ္ပန်အနာဂတ်အဲ့ဒီ6မျိုးကိုကာလ3ပါးနဲ့မြှောက်လိုက်တော့ဟောဝေဒနာ18ပါးဟုတ်ပြီလားဘယ်နှပါးရတော့6 3 18ပြီးကြလားဒါဖြင့်18ပါးဆိုတော့ gain 36ပါးကြတော့ကောပါတယ်ဘယ်လိုဘယ်လိုအဲ့ဒီနှစ်ကဘာတော့အတွင်ရမှုတည်းအတွင်ရမှုနှစ်လားအဲဘာနှစ်တော့ကိုယ်ကိုယ်ချာချာလဲပြောမှာပေါ့ဒီလိုတဲ့ဒီလိုတဲ့အဲ့ဒီ17ပါးကကိုယ်တဏ္ဏမှာလည်းဖြစ်တယ်သူတစ်ပါးတဏ္ဏမှာလည်းဖြစ်သည်တဲ့ဟောမဟုတ်ဘူးလား gain နှစ်နားလဲဗလားဟိုနှစ်တည်းဘာဆိုင်ဘူးနှောက်လားကဲဘာနှစ်တော့ကိုယ်တဏ္ဏမိမိတဏ္ဏဆိုတဲ့တဏ္ဏနှစ်ခုတဲ့ဟုတ်တယ်မဟုတ်လားအဲ့ဒီတဏ္ဏနှစ်ခုနဲ့မြှောက်လိုက်တော့ဝေဒနာ36ပါးဟုတ်ပြီလားသေးကြပါလားဘယ်လောက်ရှိပြီလဲ36ပါးရှိသွားပြီဝေဒနာ36ပါးဆိုတာဘယ်လိုဟာလဲဟောမြောက်တာမြောက်တာသာသဘောမှမပေါက်ခင်နေဟမ်ကိုယ်တဏ္ဏမှာအတိတ်တုန်းကဖြစ်ခဲ့တဲ့ဝေဒနာ6ပါးမျက်စိနာနာရှာကိုယ်စိတ်ကြောင့်ဖြစ်တဲ့ခံစားမှုတွေလွယ်လွယ်ပေါ့ခုနနိရာမိတ္တာမိတ္တာအသာဖဲထားလိုက်အတိတ်တုန်းကအရင်တုန်းကမျက်စိကြောင့်ဖြစ်တဲ့ခံစားမှုလည်းဖြစ်ခဲ့တယ်နားကြောင့်ဖြစ်တဲ့ခံစားမှုလည်းဖြစ်ခဲ့တယ်နှာခေါင်းကြောင့်ဖြစ်တဲ့ခံစားမှုလည်းဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးလားခံစားမှုက6ပါးအခုခံစားနေရတာကလည်း6ပါးနောက်လည်းပဲဒီ6ပါးပဲခံစားရအောင်မယ်ဆိုတော့18ပါးဩသူတဏ္ဏမှာလည်းဒီ18ပါးဖြစ်နေတာပဲဟုတ်တယ်မဟုတ်လားအဲ့တော့ပေါင်းတော့36 36ပြီးတော့ပဲနှစ်ပါးတော့အဲ့ဒီတရား7ပါးကဘယ်လိုပွားရမလဲဟမ် အဲ့ဒီသုံးကဘာသုံးလဲ gai တော်ပြီဟုတ်လားအဲ့ဒီတရားရှိကောတော့သုံးကိုစဉ်းစားကြလေဘာသုံးဆိုတာကိုဟောကုန်เนาะအခုတော့အချိန်ကလွန်သွားလို့တရားတော့ရပ်ပြီနည်းပြန်ကြမှာဆက်ပြန်ကြရအောင်ဒီတော့တဏ္ဍတုတ်ရဲ့အချုပ်သဘောကတော့အဲ့ဒီဝေဒနာတွေမျက်စိနဲ့မြင်ရကဖြစ်ပေါ်လာတဲ့ခံစားမှုနားနဲ့ကြားရကဖြစ်ပေါ်လာတဲ့ခံစားမှုနှာခေါင်းနဲ့နာရမှုရကဖြစ်ပေါ်လာတဲ့ခံစားမှုကိုယ်နဲ့ထိတွေ့ရကဖြစ်ပေါ်လာတဲ့ခံစားမှုစိတ်နဲ့ကြံတွေးရကဖြစ်ပေါ်လာတဲ့ခံစားမှုဘယ်ခံစားမှုမျိုးမဆိုဖြစ်ပေါ်လာတယ်ဆိုလို့ရှိရင်တတိကပ္ပိစူးစူးဆိုင်ဆိုင်ရှုမှတ်ပါတဲ့မရှုမှတ်ဘူးဆိုလို့ရှိရင်တော့ဆင်းရဲမယ်ဒါပဲလူရဲ့အကျဉ်းချုပ်ပါဟုတ်ကဲ့လားမရှုမှတ်ဘူးဆိုရင်တော့ဆင်းရဲမယ်ဒါကြောင့်ဘယ်ခံစားမှုမျိုးပဲပေါ်သမျှခံစားမှုကိုတတိမလျာအောင်မပြတ်မလားရှုမှတ်ပြပါတဲ့ဒါကြောင့်ဖြစ်ပေါ်သမျှခံစားမှုတို့ကိုမလွတ်တန်းရှုမှတ်ပွားများကြိုးစားအထောက်နိုင်ကြသဖြင့်ခံစားမှုဝေဒနာရဲ့မတည်မြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့အနတ္တသဘောတို့ကိုနှစ်နောသိမြင်အမှန်နဲ့သောသက်ဝင်အမှန်မြင်လျက်ခင်မင်မှုသမှုရိယပယ်နိုင်ကြ၍ဒုက္ခခတ်သိမ့်ချုပ်ပြငြိမ်းရာချမ်းသာစေချမ်းသာမှန်မြတ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။